အမေရိကန်ပြည်ထောင်စုမှာကိုဗစ် -19 ကာကွယ်ဆေးထိုးနှံပြီးတဲ့အစီအစဉ်စတင်နေတာနဲ့အတူနောက်ထပ်အလားအလာရှိတဲ့ကိုဗစ် -19 ကာကွယ်ဆေးတွေကိုလည်းအရေးပေါ်အသုံးပြုခွင့်ပေးနိုင်မှုသုံးသပ်နေပြီဖြစ်ပါတယ်။အခုလက်ရှိအမေရိကန်မှာ Pfizer နဲ့ German BioNTech ဆေးကုမ္ပဏီကာကွယ်ဆေးအပြင် Moderna ရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးထားပြီးမြေတနိုင်ငံလုံးနဲ့တစ်ကမ္ဘာလုံးကိုဖြန့်ဖြူးဖို့ဆေးအလုံးအလောက်မရရှိမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်။American Novavax ဆေးကုမ္ပဏီကစမ်းသပ်နေတဲ့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးကအခုစမ်းသပ်မှုနောက်ဆုံးအဆင့်တွေကိုပြုလုပ်နေတဲ့ပြင်စမမြောက်ဆေးကုမ္ပဏီဖြစ်ပါတယ်။နိုင်ငံတွင်းကာကွယ်ဆေးထိုးလို့တဲ့သူအလုံးအတွဲဆေးအလုံးလောက်ရှိဖို့ဆိုရင်ဆေးကုမ္ပဏီနှစ်ခုထက်ပိုပြီးလိုအပ်တယ်လို့ American ကူးစက်ရောဂါထိပ်တန်းကျွမ်းကျင်ပညာရှင် Dr. Anthony Fauci က AP သတင်းကိုတင်းလာနေကပြောပါတယ်။Johnson & Johnson ကုမ္ပဏီကလည်းသူထုတ်လုပ်နေတဲ့ကာကွယ်ဆေးကိုတစ်ချိန်တည်းထိုးနှံတာလုံလောက်မှုရှိမရှိကိုနောက်လာထဲမှာသိနိုင်မယ်လို့ခန့်မှန်းထားပါတယ်။အခုထိ COVID-19 ကြောင့် American နိုင်ငံတွင်သေဆုံးသူက3,300ကျော်အပါအဝင်တစ်ကမ္ဘာလုံးမှာသေဆုံးသူ1,800ရှိပါတယ်။